မြန်မာစစ်အစိုးရရဲ့ဖားကန့်အခြေစိုက်မြောက်ပိုင်းတိုင်းတပ်တွေနဲ့ KNA ကချင်အမျိုးသားလွတ်မြောက်ရေးတပ်မတော်တပ်ရင်း6တို့ကြားမှာဩဂုတ်လဒုတိယပတ်အတွင်းစစ်ရေးအရာတင်းမာမှုတွေရှိခဲ့တယ်လို့သိရပါတယ်။ဒီတင်းမာမှုဟာကချင်ပြည်နယ်ဖားကန့်ဒေသရေကြီးမြေပြိုလူသေတဲ့ကိစ္စပေါ်မှာအခြေခံပြီးဖြစ်ခဲ့ရတာပါလို့ RFA ရဲ့ကချင်ဘာသာထုတ်လွှင့်ရေးတာဝန်ခံကိုနော်ဒင်းကသူစုံစမ်းသိရှိထားတဲ့အခြေအနေတွေကိုအခုလိုရှင်းပြပါတယ
်။ဖားကန့်မှာရေကြီးတဲ့ကိစ္စလေ။အဲဒီကိစ္စမှာအကန့်ရဲ့ဒီဟာမှဒုမတိသားအောင်ကတော့အထက်ကမင်းမရှိဘူးဆိုပြီးမှလေစစ်ဆေးကုမ္ပဏီတွေကသူကလမ်းလေရှင်းခိုင်းတဲ့ဟာမျိုးတွေကိုမလုပ်ခိုင်းဘူးအဲ့ဒီကိစ္စကို KIA ဒီတိုင်းချောက်ကလည်းပြောတာပေါ့နော်အဲ့ဒီဟာအမဖက်ကမရေကြီးပြီးမြေပြိုတဲ့ကိစ္စကတော့ဒီအထူးဖြစ်တဲ့နားဖားတဲ့အကျူးတူလုပ်ထားတဲ့ဒီတိတုံလုံးကုမ္ပဏီဆိုဒီကုမ္ပဏီကဒီကတော့ဝင်ချော်နော်ဒီ KIA ကတိတုံလုံးကုမ္ပဏီရုံးကိုသူတို့လာတာပေါ့လာပြီးမှဓာတ်နေပါညာရှင်းပါပါညာလို့ပြောလို့ကုမ္ပဏီရဲ့မန်နေဂျာတို့ဟာတော့သူတို့ပြောတာပေါ့ဟောကျွန်တော်ကဒီပြောမှုကဖွင့်ပြဖို့ပါညာလို့ပြောတာပေါ့တာဝန်ကျရေးဘက်ကလည်းသူကလည်းနေပြောကြည့်လို့မရတော့သူတို့ကလည်းနေနော်ချင်းချောက်တဲ့ဟာမျိုးလေးတော့ပဲတဲ့သူတို့ပြဿနာတွေထုတ်ပြရင်းပါနော်ကျွန်တော်ကလည်းတော်တော်ကြီးတမားနေတယ်ပါညာအဲ့လိုမျိုးပြောတာပေါ့အ
ဲ့ဒီလို KIA တိုင်ရင်း6ဘက်ကလက်နဲ့ပြပြီးပြောဆိုမှုတွေပြီးမှတော့စစ်တီအင်အားယာကနန်းရှိတဲ့KIA တပ်တွေနဲ့မြန်မာစစ်အစိုးရတပ်တွေကြားအပြန်အလှန်ပိတ်ဆို့ဝိုင်းကြတဲ့အခြေအနေတွေအထိဖြစ်ခဲ့ရကြောင်းသူကဆက်ပြောပါတယ
်။ဆိုတော့အဲ့လိုမျိုးဖြစ်တဲ့နောက်ပိုင်းမှာဒီ KIA ကလည်းနှာဖောက်ကိုအရင်ဝိုင်းလို့ပြောတယ်။ဝိုင်းတဲ့အချိန်မှာဟိုနှာဖောက်တွေလည်းဆက်ဝိုင်းလာတာပေါ့။ဆက်ဝိုင်းတဲ့အချိန်မှာ KIA ထပ်ပြီးမှလည်း KIA ကစစ်တီနာတော်ပဲများနဲ့ထပ်ဝိုင်းနေတဲ့။အဲ့မှာသူတို့ကတော့ပြစ်ဖို့တဲ့အမိမဲစောင့်နေတာပေါ့ဒီ KIA ကဒီ KIA ရဲ့စလို့ချက်ဘုရားကမ္ဆောင်ကတူပါနော်ခုမျိုးပြတော့လေအဲ့လိုမျိုးပြဖို့တော့ဆက်ဆဲပါအဲ့ဒီအချိန်မှာလည်းပဲဒီကျွန်တော် KIA ရဲ့ဒီသူ့ upshot ရဲ့ဒီ imbalance ကလည်းချက်ချင်းတူတူရဲ့အဖွဲ့ရင်းနဲ့နော်ဒီ laser ဖက်ကနဲ့ဌာနချုပ်ကလည်းဒီမှာချက်ချင်းတွားလိုက်ရတဲ့ခဏပေါ့နော်သူ့တစ်ဖက်ရင်းနာကလည်းတော်တော်များလို့ပြောတယ်အဲ့မှာတူရောက်တဲ့အချိန်မှာလည်းမဆောင်ရပါပဲတိုင်းမိုးနဲ့ရောက်သွားတယ်ရှင်ပြည်နယ်တိုင်းမိုးကိုသူ့သူ့ဝင်ပေါ့နော်အဲ့တိုင်းမိုးကသူကတောင်းပန်နေကြရတာပဲတကယ်လို့မလို့ပဲရှင်သူတို့ကပြစ်ဖို့ပဲရှိတာပေါ့နော်။ဘယ်တော့အချိန်တွေကတော်တော်လေးပြင်းမာတဲ့အချိန်တွေရှိလို့ပြောရတယ်။အဲ့တော့အခုအချိန်မှာတော့တော်တော်လေးဒီကျဲတက်ကလည်းပဲပြစ်တင်တာတော်တော်များများနော်။အဲ့ဒီဘက်ကိုဖတ်ပြမဖြစ်နေလို့ကြားတယ
်။အခုလို့ဖားကန်ဒေသမှာနှစ်ဖက်စစ်တပ်တွေစီးအေးရတိုးမြင့်မှုတွေရှိနေတဲ့ပြင်းမာမှုတွေအတွက်ပြီးခဲ့တဲ့စနေနေ့တုန်းကကချင်ပြည်နယ်မြစ်ကြီးနားမှာမြောက်ပိုင်းတိုင်းတိုင်းမှုဗိုလ်ချုပ်စိုးဝင်းနဲ့ KIA ရဲ့စီးအေးကောင်းဆောင်ဗိုလ်ချုပ်ဘန်လာတို့ဦးဆောင်တဲ့အဖွဲ့တွေကြားတွေ့ဆုံဆွေးနွေးမှုတွေရှိခဲ့ပြီးဦးစပွဲကြုံကောင်းဆောင်တဲ့ကချင်အမျိုးသားကောင်စီကလည်းဂျားဝင်စစ်ဆက်ပေးနေတယ်လို့သိရပါတယ်။ဒါနဲ့ပတ်သက်လို့ကိုနော်ဒင်းပြောပြတာက
ဒီကရက်စနေနေ့ကလည်းစင်မီနယ်တိုင်းမဖို့သူ့ဆိုးဝင်းနဲ့ဒီကရဲ့ကိုယ်စားလှယ်ဖွဲ့ကြီးတွေ့ကြတယ်။အဲ့ဒီကလည်းပါမယ်လို့ယူဆရတာပေါ့နော်။ကျွန်တော်ကအခုဟိုကပြည်ပြုတ်တော့မကြရဘူးနော်။စင်မီနယ်တိုင်းမဟုတ်တော့မှသူတို့ကဟိုကြောင်းဝင်ပါညာအဲ့လိုမျိုးတော့မှကြားနေကြတယ်နော်။သူကတော့ဒီကရက်တော့ကျွန်တော်သိမကြသေးဘူ
း။အခုလို့ကချင်ပြည်နယ်တွင် KIA တက်နဲ့စီအစိုးရတက်တွေကြားပြင်းမာမှုတွေနဲ့ပတ်သက်လို့ကိုနော်ဒင်းကအခုလိုသုံးသပ်ပါတယ်
။ဘာလို့ပြောပြရရကသူကလည်းဒီတခြားမဟာမိတ်အဖွဲ့တွေဖြစ်တဲ့ဒီနော် SSA North တို့နော်နောက်ဒီ War တို့ကုကောင်တို့နော်အဲ့လိုမျိုးဟိုအဖွဲ့ကြီးနဲ့သူတို့ကလည်းသဘောတူညီထားတဲ့ဟာရှိရင်လေပြောရကသူကတန်ချလို့ရှိရင်ဒီခါလေးသူတို့ကတော့နော်ကုသေတာမကူကအဲ့လိုမျိုးနားဖောက်ကိုသူခံတိုက်ကိုတွေ့သူလည်းသဘောတူညီချက်ပြီးရှိတယ်။ဒီနားဖောက်ဖက်ကတော့ရန်ချတဲ့ပုံစံကတော့ရှိတာပေါ့နော်ကဲကလည်းတော့ကြတော့သူ့အနေနဲ့ကတော့ဆက်နေတော့ဘောနော်သူ့ဘက်ကအရင်တနတ်ဖောက်အောင်ပေါ့အဲ့ဒီစားကိုသူကတော်တော်လေးလေးပေါ့နော်ချင်းနေတယ်ဆိုပြီးမှကျွန်တော်ကဟိုတုံ့တက်ရတာပေါ့
ကချင်သတင်းဌာနအယ်ဒီတာလည်းဖြစ် RFA ကချင်ဘာသာအစီအစဉ်မှုလည်းဖြစ်တဲ့ကိုနော်ဒင်းပြောဆိုသွားတာပါခင်ဗျာ